ဒီလကုံလောက်မှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်ဦးနဲ့ဗီယက်နမ်နိုင်ငံမှာဒုတိယအကြိမ်ထိပ်သီးစီဝေးပွဲကိုကျင်းပမယ်လို့အမေရိကန်သမ္မတရဲ့ကြီးညာချက်ကိုအမေရိကန်ရဲ့မဟာမိတ်တွေကသတိနဲ့ကြိုဆိုခဲ့ကြပါတယ်။သမ္မတရဲ့နိုင်ငံတော်အခြေပြမေကွန်းဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒတွေကိုထင်ဟပ်လေ့ရှိတာကြောင့်ကဘာတဝှမ်းကစောင့်ကြည့်ခဲ့ကြပြီးသမ္မတဒိုနယ်ထရန့်ကဒါဟုအင်ကာနေကပြောကြားတဲ့ဒုတိယအကြိမ်နိုင်ငံတော်အခြေပြမေကွန်းမှာထည့်သွင်းပြောသွားတာပါ။သမ္မတပြောကြားတဲ့မေကွန်းပေါ်မှာကဘာတလွားကတုတ်ပြန်ချက်တွေနဲ့ပတ်သက်လို့လန်ဒန်မြို့က Henry Ridgeway ပေးပို့တဲ့သတင်းလွှာကိုဒေါ်ခင်မျိုးသက်ကတင်ဆက်มาဖြစ်ပါတယ
်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ဒီလကုံတွေ့ဆုံမှုရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။ဒါဟာသူ့ရဲ့အောင်မြင်တဲ့နိုင်ငံခြားရေးမူဝါဒတစ်ခုဖြစ်လဲကြေညာခဲ့တာပါ
။ Nuclear testing has stopped.And there has not been a missile launch.
Nuclear sanctions have been lifted. ဒုံးကျည်စမ်းသပ်ပြစ်လွတ်မှုမလုပ်တာလေ15လကျော်နေပါပြီ
။သူသာ2016မှာသမရအဖြစ်ရွေးမခံခဲ့ရဘူးဆိုရင်အခုချိန်လောက်ဆိုအမေရိကန်ဟာမြောက်ကိုရီးယားနဲ့စစ်ဖြစ်နေလောက်ပြီလို့လည်းပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့ညှိနှိုင်းမှုတွေအောင်မြင်တယ်လို့သူ့ရဲ့ပြောဆိုချက်ဟာအငင်းပွားစရာဖြစ်နေတယ်လို့ Britain အခြေစိုက် Chatham House ကLeslie Vinjamuri ကပြောပါတယ
် There's still evidence that they are committed to their nuclear program.
နောက်ကိုရီးယားကသူ့ရဲ့ nuclear အစီအစဉ်ကိုဆက်လုပ်မယ်အထောက်အထားတွေတွေ့နေရပါတယ်
။တောင်ကိုရီးယားသမ္မတပြောခွင့်ရ Kim A Jong ကသမ္မတ Trump ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲလုပ်မယ်ကြေညာချက်အတွက်ကြိုဆိုခဲ့ပါတယ်
။ဤကျဖက်တနာမဲဆိုနန
်ဗီယက်နမ်မှာခေါင်းဆောင်နှစ်ဦးတွေ့တဲ့အခါမှာပိုတိကျပြီးပိုလက်တွေ့ကျတဲ့လှုပ်ဆောင်မှုတွေဖြစ်လာမယ်လို့မျှော်လင့်ပါတယ်လို့ပြောသွားတာပါ။ဒါဟာတောင်ကိုရီးယားဘက်ကနေသတိထားပြောဆိုပုံရတယ်လို့အမေရိကန်မူဝါဒရေးရာသုံးသပ်သူ James DeBois ကပြောပါတယ
်။ I would imagine that there are many people in South Korea who are concerned at this point.
သမ္မတ Donald Trump ကသူရဲ့တရုတ်သင်ရဲ့ကိစ္စတွေနိုင်ငံတကာသဘောတူညီချက်တွေကနှုတ်ထွက်တဲ့ကိစ္စတွေပဲဆက်ပြီးလုပ်နေမလားလို့တောင်ကိုရီးယားလူတွေစိုးရိမ်နေကြပါတယ်။သူကနျူကလ িয়ার ဆိုင်ရာဘယ်သဘောတူညီချက်အတွက်ပဲဖြစ်ဖြစ်အလဲအလဲလုံနိုင်တဲ့အနေနဲ့ကိုရီးယားကျွန်းစွာကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းဖို့လှုပ်လေမလားဆိုတာကိုပြောနေကြမယ်လို့ထင်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတော့သမ္မတထရမ့်ကအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းမယ်လို့ထပ်တလဲလဲပြောနေပြီးတာလီဘန်တွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်
။ Great nations do not fight endless wars.
ကြီးမြတ်တဲ့နိုင်ငံတွေဟာအဆုံးမရှိတဲ့စစ်ပွဲတွေကိုမတိုက်ကြပါဘူး
။ဒါအပြင်ဆီးရီးယားက IS စစ်တွေကြွတွေကိုတိုက်ထုတ်နိုင်ပြီလို့လည်းသမ္မတကကြေညာပါတယ်။
Today we have liberated virtually all of the territory. ဝိစာနေတဲ့လူသက်ကောင်တွေ
ထိန်းချုပ်ထားတဲ့နင်းမြေတွေအလုံးနီးပါးကိုကျွန်တော်တို့လွတ်မြောက်အောင်လုပ်ပေးပြီးခဲ့ပါပြီ
။ဒါပေမဲ့ဆီးရီးယားကနေအမေရိကန်တပ်တွေရုပ်သိမ်းတာအတွက်အမေရိကန်ရဲ့မဟာမိတ်တွေကစိုးရိမ်နေတယ်လို့ Leslie ကပြောပါတယ
်။ As to whether you can really rely on the Taliban to deliver on any
Taliban နဲ့လက်ခံနိုင်မယ့်ငြိမ်းချမ်းရေးသဘောတူညီချက်တကယ်ပဲထွက်ပေါ်လာနိုင်ခြင်းရှိမရှိကမေးခွန်းထုတ်စရာဖြစ်နေပါတယ်။ဒါဟာအာဖဂန်နစ္စတန်ကအမျိုးသမီးတို့ရဲ့အကြီးအကျယ်စိုးရိမ်မှုတစ်ခုဖြစ်ပြီးတော့သဘောတူညီချက်ထွက်လာရင်ဘာတွေဖြစ်မယ်ဆိုတာလည်းစိုးရိမ်နေကြတာပါ။တစ်ချိန်တည်းမှာပဲသမ္မတထရမ့်ကဆီးရီးယားကအမေရိကန်တပ်တွေပြန်ပြီးတော့ရုတ်သိမ်းဖို့လုပ်နေတာမလို့ဆီးရီးယားတည်ငြိမ်ရေးရော IS စစ်သွေးကြွတွေပြန်ပြီးတော့ကြီးထွားလာမလားဆိုတာတွေအတွက်ပါအထူးစိုးရိမ်မှုတွေကလည်းရှိနေပါသေးတယ်
။သမ္မတထရမ့်ကရုရှားဟာဆီးရီးခေတ်ကအမေရိကန်နဲ့ရုရှားကြားချုပ်ဆိုခဲ့တဲ့ဒုံးလက်နဲ့ဆိုင်းယားစာချုပ်ကိုချိုးဖောက်နေတယ်လို့ဆွဆွဲပြီးနောက်ထပ်ခဲ့တယ်လို့စာချုပ်အသစ်မချုပ်ဆိုနိုင်ခဲ့ရင်အမေရိကန်ကတခြားလက်နက်အသစ်တွေကိုပါငွေကုန်ကြေးကျခံတီထွင်မယ်လို့သတိပေးခဲ့တာနဲ့ပတ်သက်ပြီးအမေရိကန်မူဝါဒရေးရာသုံးသပ်သူ James Boas က
It's notable that he was very critical of European leaders, NATO allies.
NATO မဟာမိတ်တွေဘက်ကသူတို့ပေးရမယ့်ကာကွယ်ရေးသုံးစရိတ်ရန်ငွေတွေမပေးတာအတွက်သမ္မတကသူတို့ပုခတ်ပြောဆိုမှုတွေစီးစီးသာသာလှုပ်ဆောင်နေခြင်းမှာပဲတရုတ်လိုနိုင်ငံမျိုးဥပမာသမ္မတရှီဂျင်ပင်လိုလူမျိုးကိုနှွေးနှွေးထွေးထွေးဆက်ဆံပြောဆိုဖို့လုပ်နေတာသိသာပါတယ
်။အမေရိကန်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတခြားနိုင်ငံတွေအထင်ကြီးလောက်ဆရာအချက်လက်တွေတိတ်မရှိတဲ့ဒီနိုင်ငံတော်အခြေပြမိန့်ခွန်းကိုပြည်ရင်းမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းမှာသမ္မတထရမ့်ကပြောဆိုခဲ့ရတာဖြစ်ပါတယ်။